အဲ့ဒါလေးကသင်ရတယ်နမတောဒီနေ့ခေါ်ရရင်ဘုရားကဒီနေ့ရကျင့်ရတော့သင်ရရောရောပါဒါပြည့်တော့ဦးနေတော့ဒီခေါ်ရတဲ့အခါကျတော့ဆရာတော်တို့ကအဲ့ဒါမင်းတို့ကကျင့်လာတဲ့ဒီနေ့ဒီနေ့ခေါ်ရတဲ့ကျင့်လာတာပုံပြီးတော့ဆင်းရရောကိုယ်ခန္ဓာလာတယ်ဖြစ်နေတာကိုသူစိတ်ကနေပြောပြရတာဖြစ်နေတာဆိုင်ရကြလို့ဖြစ်နေမိမိတို့တွေဒီပြောတဲ့ဒီကတော့ပေါ်ပြပါမယ်ပေါ်ပြရတယ်လို့ဒီရုပ်နာကိုမသိသေးတဲ့အခါကျတော့ဒီရုပ်ကိုလည်းမယူရရင်အပြင်ကပေါ်လာတဲ့စိတ်ကိုလည်းမယူရရင်သောတဘာဝကမသိဘူးလေသာယုံငါစိတ်တို့ဉာဏ်ရဲ့အတွက်ငါဘာလို့ဒုက္ခရောက်လဲ။ဘုရားအားထုတ်တယ်ဆိုတာသာဆိုတဲ့အယူကိုကြောက်အောင်လို့အားထုတ်တယ်။အဲဒါငါဆိုတဲ့အယူကိုကြောက်အောင်အားထုတ်တဲ့အခါကျတော့စိတ်ရင်းငါကိုဆောက်တယ်ဆိုတော့တွေ့လာတော့ဒီငါကိုမတွေ့ဘူး။မတွေ့တော့ဒုက္ခရောက်တယ်။သဘာဝကိုဉာဏ်ဝါးပါရောက်တယ်ဒီတရားတွေကအဲ့ဖောက်တဲ့ကရုပ်တဘာဝအဲ့ရုပ်တဘာဝဖောက်တဲ့ကပုံကခံစားရပြီးဉာဏ်ရတဘာဝတဘာဝတရားရဲ့ပုံကငါ့ဝင်ဆက်နေတယ်လို့ငါဒုက္ခရောက်ရတာဖြစ်သဘုမင်းမျိုးတရားအထုလို့ခိုင်ရကြလာတဲ့အခါကျတော့အဝါငါနဲ့ကာယကိုယ်နဲ့ဤပြည့်ရတဲ့အခါကျတော့ပြင်းနေတော့တယ်ဟုတ်တယ်ပေါ်ပြတယ်ဆုံးရခြင်းပဲဖောက်တယ်ပေါ်ပြတယ်ပေါ်ပြလာတဲ့အခါကျတော့နာလျာခံစားရတယ်အဲဒါနာလျာခံစားရတဲ့အခါကျတော့ဖောက်တဲ့သဘောဝခံစားရတဲ့သဘောဝကလည်းဒီလိုမသိမသိရဘူးလို့အဲလိုသဘောဝလို့မြင်လိုက်ရင်လွတ်သွားတယ်အခုမပြောဝေဒနာချက်လို့ခံစားနေရတော့ဒီလိုခံစားချက်လို့ခံစားရတာမခံနိုင်ပဲခံနိုင်ရတာပြောလို့ရှိပြီဟုတ်ပြီဆရာဦးမလေးပြင်ပြနေတဲ့နဲ့ဟောကောင်းလို့ခံစားရရပြီဆရာဦးမလို့ပါတော့မခံနိုင်ကြတဲ့ဘုရားကအဲ့ဒီမခံနိုင်ပဲခံစားရရတယ်ဒီတရားလေငါဆိုတဲ့အယူကိုပြန်ညောင်းကြည့်ရတယ်ဆိုတော့အဲ့ငါဆိုတဲ့အယူကိုမြင်ဖို့ငါဆိုတဲ့အယူနဲ့ဒီရုပ်ရှင်စိတ်ရှင်နဲ့ကွဲဖို့အဲ့လိုပွဲသွားလို့ရှိရင်လွတ်တော့ဘူးပြည့်ရည်ဒါဥစ္စာတွေတင့်ခဲ့တော့ပြောင်းပြန်ပြီးတော့လွတ်ခဲ့တယ်ဒါလိုလွတ်ပြန်လို့လွတ်ခဲ့တယ်ဆိုတော့ဒီဒီခါကျခန္ဓာကဖြစ်တဲ့ဘောပြန်ကြည့်ဖြစ်တဲ့ခါကျတော့ခန္ဓာကျတယ်တော့ရှင်းတဲ့တော့တယ်ဟုတ်တယ်ရှင်းတဲ့တော့တယ်ဟုတ်တယ်ပေါ်ကြလာတဲ့ခါကျတော့မဖောက်ပြန်ပါနဲ့လို့ဒါလည်းမရဘူးရှင်းရင်ရှင်းတော့သွားပြီးတော့ကာရလိုမရအောင်မပြောင်းအဲပူလို့ရှိရင်ပူတယ်လို့သွားပြီးတော့ဟောမသိတော့ဘူးအဲ့တော့ဒီပူတာရင်ရှင်းတာရင်တောက်တာရင်ဟောပြန်လို့ဒီပူရတဲ့တောက်တာကိုသဘာဝလို့ပြောတယ်အဲ့တော့ပူရတဲ့တောက်တာကိုသဘာဝလို့သိကြတဲ့အခါကျတော့အပြင်ကခန္ဓာရဲ့နာရီရာကိုပြန်ကြည့်ပြန်လို့လေဒီနာရီရကဒီရုပ်ပေါက်တယ်လို့ဒီနာရီရကခံစားရအဲ့တော့ဒီရုပ်ရဲ့ဒီနာရီပေါက်တယ်တဲ့သဘောခံစားရသဘောဝတ်တယ်ကနာဆိုတာဘာလို့ပြောရလဲကြာတော့ရမယ်ပြည်ဘောကြီးခေါ်ပြီးတော့ဒါတော့ဖြစ်နေတာသဘောဝတ်အဲ့သဘောဝတ်ကလည်းတော့တရားနာဆိုတဲ့အယူအဆက်လို့ဘာဒုက္ခရောက်ဝင်ဒုက္ခရောက်ဝင်လို့ဘာဆိုတဲ့အယူမပါရင်ဒုက္ခရောက်ဝင်အဲ့လိုပြောတဲ့အခါကျတော့ဥစ္စာတွေငါ့ကိုမြင်နေတယ်ဖြစ်ကြတာဖြစ်တဲ့အခါကျတော့ပဋိဌာပြီးတော့ကြည့်ပဋိဌာပြီးတော့ကြည့်တဲ့အခါကျတော့အဲ့ခံစားတဲ့အနောက်မှာမခံစားနေတဲ့ဘာဆိုတဲ့အခြေအနေကတက်ပါလိမ့်အဲ့လိုခံစားနေတဲ့အနောက်မှာမခံစားနိုင်တဲ့ဘာဆိုတဲ့အခြေအနေပြုတ်သွားရင်လက်နေဝင်ပြီးတော့ဒီရုပ်ရည်တွေကသုတ္တဘာဝကတော့ဖြစ်ပြန်တယ်။ဒီနာတရားကိုလည်း မခံစားပါနဲ့တော့ပြီးတော့ကဲမရဘူး။ဘာလို့လဲဆိုတော့သဘာဝတရားတွေကိုပြုတ်တယ်တဲ့သဘာဝတရားတွေကတော့သူ့လိုသူ့လိုရဲ့အဲ့ဒါကဦးဇေယျကငါသဘာဝပါတယ်။အဲ့ငါကိုနေနေတော့အဲ့ငါကိုချက်ချင်တယ်သူ့လိုလို့တယ်အဲယောဂီတွေကြာတာပဲအဲဒီငါဆိုတာကိုသိချင်တော့ငါဆိုတာကိုဆောက်ကြတယ်ဆက်ဆက်ပြီးတော့ဆောက်ကြတော့ဟောငါဆိုတဲ့အယူဆောက်ကြတယ်ဆောက်ကြလို့လည်းမသိဘူးဘာဖြစ်လို့မသိရလဲဆိုတော့အဲငါနဲ့ပေါင်းလို့မသိရသူသိနေတယ်အဲငါကိုသိချင်တဲ့ဆောက်ကြရတဲ့စိတ်ကလည်းငါဖြစ်နေတယ်ငါဆိုတာပြောတာလေလို့ဆောက်လို့တယ်ငါဖြစ်နေတယ်အဲ့ဒီငါကစပ်ပါနေတဲ့အတွက်သူကျင်းလို့လည်းမလွတ်ရတာပါတော့ကျင်းနေတော့တယ်ပေါ်လာတော့တယ်ဝေဒနာရှင်ပြီးတော့ပြုအဲ့လိုထုပြရခါကျတော့အဲ့ကျင်းနေတော့တယ်လွတ်သွားတယ်ဆိုတော့မလွတ်ပါဘူးသွားဟုတ်တယ်ရုပ်ရဲ့ဆက်ပြီးကြည့်ပြီးပါသဘာဝအဲခံစားရတဲ့နာယသဘာဝအဲ့လိုခံစားတဲ့အပေါ်မှာထုရမယ်ခံစားတဲ့စိတ်ပေါ့ကျေနပ်ပါတယ်ခန္ဓာရဲ့စိတ်ကိုသိရတယ်။အဲခန္ဓာရဲ့စိတ်ကိုမြင်ရတဲ့ယောဂီကအခုကျင်းနေတော့တယ်။တက်လာတဲ့ဒီရုပ်ရဲ့ထောက်ပြမှုကအခုမြင်နေအခုချုပ်ပြီးတော့ပြောက်သွားရတယ်။အဲကြောင့်ဘုရားမြေတော်တရားအထုတ်တဲ့အခါကျတော့ပေနေခါကြလေးဆိုင်လို့ရှိရင်ကိုယ်တွေရပါတယ်။တော့တရားရင်နာရယ်သူရင်းရယ်တရားနာတဲ့အခါကျတော့အဲ့ဒီတရားနာတတ်လို့ရှိရင်လည်းသာကိုယ်တို့ကြားတယ်ဦးဇင်းတို့ကလောကဆရာတို့ရခေါ်တယ်ဦးဇင်းတို့ကဟောတရားတွေနားရတာပဲဆရာတို့ကြီးဟောတဲ့တရားတွေနားရှိတယ်ဦးဇင်းတို့ကအဲ့လိုနားတဲ့အခါကျတော့ကိုယ့်ရဲ့သဘောပေါက်ရင်ပေါက်လို့တော့ပေါ့ကိုယ့်ရဲ့ဉာဏ်ရည်တော့တော့သဘောပေါက်အဲ့သဘောပေါက်လို့ရှိရင်လွတ်လပ်သွားရတယ်အဲ့လိုသဘောပေါက်လို့လွတ်လပ်သွားရမှလည်းဒီစိတ်မှာကပြောင်းရအောင်ပြီးတော့ဆန်းလာသွားရသူတို့ရဲ့စိတ်မှာအခုယောဂီဖြစ်နေတာလေဘာလဲသူလဲဆိုတော့ဟိုစက်ကြီးစက်ဝဲကပရဏာချက်နဲ့အဲပရဏာချက်နဲ့သွားပြီးတော့သူကိုအဲ့ဒါရတော့ဒီဝိညာဉ်နှင်းကြီးဟာသူ့ရဲ့အတိုင်းပြမှာသူအုပ်ချုပ်ပြီးတော့နေတယ်အခုဦးဇင်းတို့ကရှင်းလို့ဖြစ်တာလေကျောကျူနေအိပရမတ်တာဆရာကဝိဒေဟမင်းကြီးသတ္တုနေတဲ့နေတိုင်းကြီးမှာပုစုပ်ပြီးတော့နေတဲ့အခါကျတော့သာသာသူ့ရဲ့ဒီတိုင်းကြီးမှာဒီရေခိုင်တက္ကရာရှိအဲဒီရေခိုင်ကရှိတဲ့အခါကျတော့အဲဒီတိုင်းကြီးကဆက်လာတရားပါအမျိုးသားတရားပါသာသာရေခိုင်ကဘယ်နဲ့ရောက်လာတဲ့အခါကျတော့ဒီကံကပရဏာတွေ့အဲဒီကံကပရဏာတွေ့ရခံကြတော့အဲဒီပရဏာတွေ့ခဲ့တဲ့ဇဝဒီဝိညာဉ်ရှင်ကြီးကိုသွားပြီးဝိညာဉ်ရှင်ကြီးကိုရှောက်ရခံကြတော့တတိယဟောလမ်းလျှောက်နေတယ်ပေါ့လမ်းလျှောက်လာရင်လည်းကံပေါင်းမရောကံပေါင်းမရောတဲ့ခံကြတော့ကံထဲမှာပရဏာတွေ့တယ်တွေ့လာခဲ့တယ်အဲတော့ရှင်ကြီးဒီပရဏာကိုအဲသွားပြီးတော့ယူခိုင်းပါပြောရတယ်ဝိညာဉ်မင်းကြီးကိုအဲပြောတဲ့ခါကျတော့အဲဝိညာဉ်မင်းကြီးကအမတ်ကြီးလေးရောက်တော့အဲသူ့နဲ့ငန်းတော်ရောင်းနေတဲ့အမတ်ကြီးလေးရောက်ကိုခေါ်ခေါ်ပြီးတော့အဲလမ်းကြောင်းဝင်တဲ့ရွာသားတယောက်ကလမ်းကြောင်းဝင်တဲ့ဒီပရဏာပြည့်တဲ့ရေခိုင်ရောက်အဲ့ဒါပတ်ကြည့်ရဲ့ဆုတ်တာပေါ့လေဆိုလို့ရှိရင်အဲ့ဒီပရဏာကိုအဲရင်ငုတ်ပြီးတော့ယူတယ်ဒီကမှာကြီးလေးရောက်တော့ရင်ငုတ်ကတက်တဲ့လူသူပါတယ်ဆိုတော့တရားမှာမပါပါတဲ့အခါကျတော့ရင်ငုတ်ကမားကိုသွားပြီးတော့ယူပါတယ်အဲ့တော့ရင်ငုတ်ကောင်ကိုသွားပြီးတော့ယူပါတော့သူတို့ရင်ငုတ်ောက်တော့ရင်ငုတ်ကဲ့သို့နှားသွားရဲ့နှားသွားတဲ့အခါကျတော့အဲ့ဒီကံကိုရောက်ကံကိုရောက်တဲ့အခါကျတော့အဲရေခါတဲ့လူကြီးလိုက်တော့ရဏတိရောပရဏတိရဲ့ခံကြတော့ဒီဒီဒီတော့မြုပ်ကြရောမြုပ်နေတဲ့ခံကြတော့ရေဘုံကမောင်းဆင်းပြီးတော့ပရဏတော်ကိုလဲ အဲ့တော့ဆရာတိုင်းနေမဲ့တော့မတွေ့ဘူး။ဘာဖြစ်လဲဆိုတော့ဒီပရံများကိုရှင်ဘုရားပြီးတော့ဆရာလည်းမတွေ့ရတာကြတော့ရှင်ဘုရားကပြန်ပြီးတော့တတ်တယ်။တတ်လာလိုက်။အဲ့တော့ဒီကအဲ့နေရာပဲရှိရမယ်ဆိုပြီးတော့ရှင်ဘုရားပြီးတော့တော့ပြန်ဆရာလည်းမတွေ့ဘူး။နောက်ပိုင်းကျတော့ရှင်ဘုရားရဲ့အခါကျလို့ဆိုလို့ဟောဒီတော့လည်းမကိုယ်လုံးရရင်းရတော့ဒီပရဏာရှိတဲ့နေရာနဲ့မတည့်တာဖြစ်နေ။အဲဒီတော့ဒီပရဏာတက်တဲ့ကိုမှတိုင်ဖို့တိုက်တယ်။တိုင်ဖို့တိုက်ပြီးတော့အဲတိုင်ဖို့တိုက်ဖို့ဆင်းသွားပြီးတော့သွားလို့ရှိရင်တော့ဒီပရဏာရလာလို့ဆိုပြီးတော့တိုင်ဖို့တိုက်ပြီးတော့ဒီဘုံနဲ့ဒီဘုံကအဲတိုက်ချင်းရင်းရောက်တဲ့အခါကျတော့ပရဏာလည်းနဲ့ဆောက်ဆန်းကြည့်။လည်းနဲ့ဆောက်ဆန်းကြည့်လို့မလို့ပရမညာကမပြည့်တော့မပြည့်တော့ကြံတာအမကြီးလေးရောက်တယ်ရေလုံးကမလည်းအကျဉ်းကြီးဟုတ်တယ်ဒီကာမဘဝကြီးရောလည်းပရမညာကပြည့်နေတယ်ဒါပေမဲ့ရေလုံးဥစ္စာတဲ့ခါကျတော့လည်းမရှိဘူးမရှိတော့အမကြီးလေးရောက်တယ်ဘလုံးမစင်ရလို့ရဘလုံးမမလုံးကဲဆက်လို့မလုံးကဲတဲ့ခါကျတော့ဒီကံတွေကရှိနေရင်ကိုအခါရပတ်တော့ပေါ်လို့အဲ့တော့ကံရည်ကိုဝါရတဲ့ကံတော့နော်တော်တွေမှာထောက်ကြတယ်။ဒီဝါရဲပရမညာကမတွေ့ဘူး။ဒါမတွေ့တဲ့အခါကျတော့ဒီရှင်းလုံတော်ရဲ့ကနှိမ့်နေတာပဲဆိုပြီးတော့အဲ့ဒီတိုင်လုံးဆက်ရတဲ့နေရာတော့ဘွက်တော်ရဲ့မှာဆောက်ပြီးတော့နိုင်ပြီးတော့ရှားတယ်။ဒါပေမဲ့လို့မတွေ့ဘူး။မတွေ့တဲ့အခါကျတော့ရေပြန်ခက်ဒီကံတွေကရေပြန်ခက်တဲ့အခါကျတော့လည်းအဲ့ဒီပရဏာပြောင်းပြီးတော့ပေါ်လာတာပဲအဲမကျင်တဲ့ဉာဏ်ကြီးကြောင့်တော့တောက်ချာမသိရေပြန်ဖြစ်လို့ရှိရင်လည်းကံတွေကရေပြန်ပြေးသွားရင်ပရဏာပြန်ရောက်လို့ပေါ့အဲ့တော့မကြည့်လေရောက်တာဘယ်လိုမှမကြံတတ်တော့မကြံတော့မလောက်တတ်တဲ့အခါကျတော့နန်းတော်ရဲ့ကိုပြန်သွားအဲနန်းတော်ရဲ့ပြန်လာပြီးတော့ဉာဏ်ကြီးကိုရှောက်တာပေါ့ပြည်ရန်ဉာဏ်ကြီးဒီကလေးကပရဏရှိကြတဲ့ဘာလဲအဲ့ဘက်ကျွန်တော်မျိုးတို့ရှားလို့ဘလို့ရချင်ရှားလို့မတွေ့ဘူးရေလို့ကလည်းအဲ့ဒီပရဏရှိတဲ့နေရာပြည့်တဲ့ဘုံတိုင်လို့တဲ့ပြီးတော့ရေလို့ပဲမရမရလို့ကံရရေပတ်တဲ့ကံရရေအပြင်ကိုထုတ်ပြီးတော့ဟောရှားလည်းမတွေ့ဘူးမတွေ့လို့ရေတက်ခိုက်လိုက်ကိုပရဏရပြန်ရှိတယ်အဲ့တော့ဒီပရမညာကိုအလိုပဲယူလို့ဆက်ပြီးတော့ရအောင်လုပ်ပေးနိုင်မှာဆိုပြီးတော့ဝိညာဉ်ဝင်ကြီးချက်အဲ့တော့ဝိညာဉ်ဝင်ကြီးရတယ်သူတို့အမကြီးကြီးရောယူလို့မရတဲ့ခါတော့ဘယ်သူယူလိုက်လဲဆိုတော့မဟုတ်တရားကိုယူလိုက်အဲ့တော့မဟုတ်တရားကိုနိုင်ရတော့တဲ့ကိုခေါ်ပြီးတော့အကျိုးကြောင့်ပြောပြအဲဒီကံထဲမှာပရမညာရှိတယ်အဲ့ဘယ်ကံရောသမတိလေးရောဒီကံရမရဘူးရေလုံးကမားရတယ်ဒီဒီတော့ကသွားပြီးတော့စမ်းကြည့်လည်းမတွေ့ဘူးအဲ့တော့ဘယ်လိုပဲတိုက်တာမတွေ့ဘူးဒီပတ်လို့ရှင်းတယ်ခန့်သွားတယ်ခန့်သွားရင်ဘယ်ကံရမရှိဘူးအဲ့ဒီပြန်ဖြည့်လိုက်ရင်ဘယ်ကံရကပြန်ပြီးတော့ရှိတယ်အဲ့တော့ဒီဘယ်ကံရကိုနေကောက်ရောက်ယူပေးနိုင်မလားဝိဉာဉ်ကိုကြည့်ရမှတ်ပါတော့လို့အဲ့တော့မင်းကြီးပြောတဲ့ဇာတ်လေးသုံးလိုက်တဲ့အခါကျတော့မှတ်ပါတော့ကဟိုပညာရှိလို့ပညာရှိဆိုတော့သူကကြားလိုက်တာနဲ့သိတယ်။သူကြားလိုက်တာနဲ့သိတဲ့အခါကျတော့ပညာရတဲ့အဲ့ပရမေဟောလေးကြားလို့ဝိဉာဉ်ကမယူဝိဉာဉ်မယူဝိဉာဉ်ကနေတဲ့အခါကျတော့ရှင်ယူမှတ်ပါတော့ကအဲဒီပရမေဟောကျန်ရရဘူးဘယ်လိုလဲဒီပဒံများကိုဆိုင်ပဲစံတော်ရည်လိုမျိုးဆိုင်ပဲဒီပဒံများကိုကြောက်လို့ဘုရားကျွန်နိုင်တဲ့လူတယောက်လို့ဆိုနေတယ်အဲ့လိုရခံတယ်တော့နင်းကြီးရတယ်တယောက်ကတော့မေလိုသလောက်ကဟိုလေစိုက်ရနေပြီမတက်ခေါ်ရခေါ်လို့ရတယ်အဲ့တော့ဟောတရားပြောတယ်စံတော်လိုတာကအများကြီးလို့တရားတော်ပဲလို့စက်တရားရရင်တပြီးတော့ဒီပရမညာကို လူပေးလို့ရတယ်ဆိုတော့ဝိညာဉ်နဲ့ပြရတယ်သူတိုင်းပြမှာရှိတယ်ဒီခန္ဓာသမားတရားကိုချပေးလိုက်တယ်မဟုတ်တဲ့အခါလဲခန္ဓာသမားတရားရတယ်ဒီပရဏယောကိုယူလို့ရတယ်လို့ပြောတာပေါ့အဲ့တော့မဟုတ်တဲ့အခါနဲ့အဲ့ခန္ဓာသမားနဲ့အဲ့ဒီကောင်ကိုသွားတော့ပရဏသိက္ခာအဲ့ပရဏသိက္ခာကိုသွားတဲ့အခါတော့ကောင်ကိုဆားတဲ့ဆက်ကြရပတ်ကြည့်ဆက်ကြရပတ်ကြည့်တဲ့အခါကျတော့ဒီခန်းနေငန်းရောက်သွားတဲ့အခါကျတော့တန်ကြီးဒီကနေ့ကြည့်လိုက်တော့ပရမယပြည့်ဆက်တော့ပရမယပြည့်တဲ့အခါကျတော့ဒီပရမယကြီးဘာမှရှိတယ်ဒီကံတော်တွေကရှိတယ်ဆိုတာတကယ်ရှိတယ်လားပြည့်ပြီဘယ်မှာလဲကစဉ်းစားနေအဲ့လိုစဉ်းစားပြီးတော့ကံရောရှိတဲ့ဒီကိုဒီဘက်ကခက်လိုက်ဒီဘက်ကလည်းခက်လာပြီးတော့ဒီပဏ္ဏပေါ်ရဲ့တဲ့တွေကိုခါရတဲ့ဒီဘက်မှားပြီးတော့ခိုင်ထားလိုက်ခိုင်ထားလိုက်တဲ့အခါကျတော့ဒီဒီဘက်ထဲမှာပဏ္ဏရရောက်အဲ့တော့ဒီဘက်ထဲမှာပဏ္ဏရရောက်နေတဲ့အခါကျတော့ဒီသမဘောတရားကသိသွားတော့ခါရတဲ့ဒီပဏ္ဏများဒီအဲဒီကံနဲ့ပါရှိတာကိုပြတ်သွားတယ်။တကယ်လို့ဒီကံနဲ့ပါရှိမှဆိုရင်ဒီငါရဲ့လက်ပေါ်ရေခွက်ထဲမှာဒီပဒံကမရှိဘူး။အခုဒီကံနဲ့ပါဒီပဒံကရှိရဆိုတာမဟုတ်ရဘူး။အဲ့တော့ဒီပဒံကဒီဘယ်ရနေတာလဲကြည့်လိုက်တဲ့အခါကျတော့ကိုယ်ဆန်းတဲ့ဘဝကြီးလိုက်တော့ပဒံကရှိတယ်။အဲ့ဆန်းတဲ့ဘဝကြီးတဲ့ရမှာပဒံကရှိပါလားလို့ဘာဟောတာကသိမယ်။ဒါလို့လည်းဆိုတော့ဟောနေရသို့တော့ကံထဲမှာပဒဏ္ဍရဲ့ရလာကြ။အခုရေခွက်ခံလိုက်တော့ရေခွက်ထဲမှာပဒဏ္ဍရဲ့ရိတ်ကလာပြီးတော့ကြရရောရဲ့။အဲ့တော့ဘာဟောတာကဒီခန္ဓာတော်ဆာရဲ့ခန္ဓာတော်တဲ့ခန္ဓာတော်ဆာလိုက်ပြီးတော့ခန္ဓာတွေမှာဒီခန္ဓာတော်ကြီးတိုက်တွေမှာပဒဏ္ဍရှိတယ်အဲ့ဒီပဒနာကိုသွားတက်ပြီးတော့ဒီလာမလို့ပြောတဲ့အခါကျတော့ခန္ဓာသမားကခန္ဓာမှာတက်ပြီးတော့ကြီးတိုက်တဲ့ပဒနာကိုပြောတာ။ပြောပြီးတော့ဆင်းတာ။အာရုံခန္ဓာမှာဟောတာလည်းအဲ့တော့ဟောတာကဝိညာဉ်ဝိညာဉ်နှမ်းတော်ကိုလာပြီးတော့ပြည့်ပဒနာကိုလာပြီးတော့ပြေးလိုက်။အဲ့တော့ကဝိညာဉ်ဟောဒီအမတ်ကြီးလေးရောက်သွားချင်တာတော့မရဘူးဒီလိုပြောရတဲ့အများကြီးအဲလူတွေအများကြီးချက်တော့မှဒီပဒဏ်များကိုချက်လို့ဘလို့ပဲချက်တာချက်လို့မရတော့အဲမဟောဒရာပြတော့နေကြတော့သူအများကြီးတော့လို့ဒီခက်ခက်တော့တရားတော့တရားခေါ်ရတယ်ဒီပဒဏ်များတော့ရအောင်လို့အဲတော့နေတဲ့ပဒဏ်များကိုဘလို့ရအောင်လူတွေလည်းလို့နေရတာကတော့ဟောဒီပဒဏ်များကြီးပုဂ္ဂိုလ်ရောရှိတာမျိုးတော့သိတယ်ဆိုတော့ဒီပဒဏ်များကိုခန္ဓာမှာရှိတတ်တယ်လို့ဆိုတာသိသွားရတယ်။ဒါပြီးတော့အဲ့တော့ခန္ဓာပုံမှာပဒဏ်ရှိတာကိုသိတဲ့အခါကျတော့ခန္ဓာသမားကိုခန္ဓာကိုတတ်တာမျိုးတော့ဒီပဒဏ်များကိုကြောက်လို့ပဲဖြစ်ဖြစ်လို့မဟောတတာကဝိရဟံမျိုးကိုခန္ဓာချုပ်နေလိုက်တော့ဟောဒီမဟောတတာကိုတကယ်ဟောပညာရှိတဲ့သူပဲဆိုတာအဝိရမင်းကြီးကပေါ်ပေါ်လာတော့ကိုပြီးတော့သူ့ပေါ်လာဉာဏ်ပညာမှာတော့အမတ်ကြီးလေးရောက်လဲထပ်ပါလားအမတ်ကြီးလေးရောက်လဲဉာဏ်ကောင်းပါလားလို့မင်းကြီးကသိသွားရအဲ့တော့နောက်ပြဿနာကြီးတက်လို့ရှိရင်မင်းကြီးရဲ့မဖြစ်နိုင်ဘူးမှတ်ဟောတာကိုလည်းရှင်းပြခိုင်းရတယ်ဆရာဘာကိုပြောလို့လဲဆိုတော့ဥစ္စေတို့တရားကျင့်နေရောမြင်တယ်ဒီညုံတဲ့အနာဝယ်ဆိုလိုတာပါ။ဒါပဲဆိုတော့တရားထိုင်လိုက်လို့ကြာလာတဲ့အခါကျတော့အဝတ်ကျင်းတယ်တောက်တယ်ထောင်တယ်ကျင်းတယ်တောက်တယ်ကျက်တယ်ဆိုတာကဒီကံနဲ့ကံလေးရရင်နဲ့သွားပြီးတော့ပြုမိတယ်။အဲဘယ်တော့ကဆိုတာကဘာကိုသွားပြီးတော့ပြောရလဲဆိုတော့ဝေဒနာပေါ့ဝေဒနာကိုပြောရတဲ့သူလေအဲ့ဒီဘဝကြီးတိုက်ဆိုတာကသူစဉ်တို့ရဲ့ဘဝကိုဆိုလိုတာ။ဟုတ်ကဲ့ခန္ဓာထဲမှာကြာ တယ်အဲ့လိုကျန်ယူမှလည်းခန္ဓာမှာသဘောပေါက်ပြီးတော့ပြည့်ကြောင်းရတယ်အဲနောက်ပြည့်တယ်လို့ရှိရင်တော့ကိုယ်ခန္ဓာထဲမှာပြည့်လဲပြီးတော့သဘောပေါက်တော့မရှိနိုင်ဘူးမရဘူးသူတို့ပြောရသဘောကအဲဒီကံတော့ဥမီလိုခြေကောင်းသွားပြီးတော့ဟောပုံပေါ်ပြီးတော့နိုင်ရင်တရားမရဘူးဟောအမကြီးလေးရောက်ဆိုရင်ဒီအမကြီးလေးရောက်ကိုသွားပြီးတော့ဟောပုံပေါ်ပြီးတော့နိုင်ရင်မရဘူးအဲဆမ်းမယ်ဆိုတော့လည်းဆမ်းမယ်ပုံပေါ်ပြီးတော့နိုင်ရင်လည်းမရဘူးကြီးတိုက်ဆိုတော့လည်းအဲကြီးတိုက်ကိုဥမီလိုနှလုံးသွင်းနိုင်တယ်ဆိုရင်မရဘူးအဲဗရညာဆိုတော့ဒီပဒံများရဲ့အပြင်မှာတွေ့ရတဲ့ပဒံများကြီးကိုအာရုံနဲ့ပြုတ်ပြီးတော့ပဒံများပုံပေါ်ပြီးတော့ရှုနေတယ်ဆရာကဆောဆရာလေးမှာရှိရတာကိုဟောဥပမာသာရကရပြင်ခဲ့ပြီးတော့ပုံပေါ်ရခဲ့ခန္ဓာနဲ့ဟတ်လိုက်ရင်အကုန်ကြောက်တော့ဟောရေခါဆိုတာအဝယ်ခြင်းရဲ့တောက်တဲ့ဆုံးရဲ့ခြင်းနဲ့တိုက်ရဲ့ခဲဆိုတဲ့ဒီရုပ်ရဲ့ထောက်ပြမှုရဲ့ဒုက္ခလားအဲခန္ဓာရဲ့ဝေဒနာဆိုတာဗာလဲသူကလည်းလို့ရှင်းရှင်းလားပြီးတော့ခန္ဓာရဲ့ဝေဒနာဆိုတာဆုံးမြေပေါ်ကဟိုကြီးတဲ့တဲ့ပဒနာနဲ့ဒုက္ခလားအဲဘဝဆိုတာကဗာလဲသူကလည်းရှင်းရတဲ့အခါကျတော့အဲဘဝဆိုတာကဆုံးမြေပေါ်ကကြီးတဲ့ရဲ့ဒုက္ခလားအဲသိကြတယ်ဦးဇေလို့ဒီခန္ဓာရဲ့ရုပ်ကြီးကပါရတူတယ်ဆိုတော့အဲထောက်တယ်နဲ့သွားပြီးတော့ကျူးနေတယ်အဲ့လိုခန္ဓာရောပါတယ်ဆိုတော့ဆက်ပြီးတော့နာလိုက်လို့ရှိရင်နာတတ်လို့ရှိရင်ခုခန္ဓာရောဒါကြီးအကုန်လုံးနေတယ်ပြင်သွားတော့စောစောကအူစင်းပြောပြတယ်ဒီအမတ်ကြီးလေးရောက်ပြီးရေခံနေမဟုတ်တရားဆိုတော့ဒီအမတ်ပညာရှိတယ်ဝိညာဉ်ဆိုတဲ့ဉာဏ်ကြီးတယ်မရှိပါဘူးသာဖြစ်လို့ခန္ဓာကိုဖတ်လိုက်ရင်အခုကဦးဇင်းပြောတဲ့ပြုတ်လို့ရအကုန်လုံးပြတ်ဘူးမဟုတ်တာဆိုတာကလည်းဟောဒီပြုတ်ကိုပြောရမှာမဟုတ်ဘူးသံဃာကြီးကိုပြောရမှာမဟုတ်ဘူးပုဂ္ဂိုလ်တတ္တဝါမပါဘူးသာဖြစ်လို့မဟုတ်တာဆိုတာကသူကပညာရှိတယ်ဆိုတော့ပညာအရာကိုဉာဏ်အရာကိုဆိုလိုပြီးတော့ဟောတယ်အခုလည်းပြင်းပြီးတော့တရားအထုတ်ပြန်တာကြတော့ခန္ဓာတော့လဲပြီးတော့အဲဉာဏ်နဲ့ပြန်လက်တတ်လို့ရှိရင်ဒါဘဝခံစားတဲ့ဝေဒနာပေါ့အဲဘဝမှာခံစားနေရတဲ့ဝေဒနာကိုမြင်နဲ့မြင်ပါတော့နေပြီးတော့သောက်ဝဲခြင်းနဲ့သောက်ခြင်းဆောင်းနေခြင်းနဲ့ကြိုက်တဲ့ခဲတဲ့နဲ့လွတ်သွားလိုက်တယ်အဲဒီဘဝခံစားမှုကိုဝေဒနာတို့တတိခါပြီးတော့မရှိဘဲနဲ့အဲသောက်ဝဲခြင်းနဲ့သောက်ခြင်းဆုံးရဲ့ကျင့်တယ်ကိုဝိညာဉ်ဆင်းပြီးတော့တခါတဲ့ပြီးတော့ကျုံရှုနေတော့ဟိုအမတ်ကြီးလေးရောဟိုဒီကနေ့မှာပရဏချတယ်သွားကြည့်လို့အဲတော့အမတ်ကြီးလေးရောပရဏချတယ်လို့မဆာပဲနဲ့မခေါ်တဲ့ပညာရှိအမတ်ဟိုပရဏချမင်းရဲ့ချာနိုင်ရင်တော့အားထုတ်နိုင်တော့ပြီးပြီးတော့ဒီဒီတရားကိုကြားမှာဖြစ်သွားတယ်ဒီလိုလည်းဖြစ်နေတာပဲအခုဦးဇင်းတရားပြောတဲ့ဥပမာဦးဇင်းတရားဥပမာကိုပြန်ဖြေလေးလိုက်ရအောင်ဆံရတယ်ဒီလိုအရောက်တိုင်းဖြစ်နေတာပဲအဲ့တော့အရောက်တိုင်းကိုယ့်အထင်းမှာဖြစ်နေတဲ့အတွက်ဒီဝေဒနာကိုပြန်ပြီးတော့ဉာဏ်နဲ့ဆိုတော့အဲဆောင်းနေပေါ်ကကြီးလိုက်တယ်ဒါပဒနာရတယ်လို့ဒါပြီးပြီးတော့ဒီဆံဝိရိယခရာတရားတန်ခါဆိုတဲ့ဒီရဆုံးသောရတနာကိုကြားရှိမှဆဲ့တဲ့အတွက်အဲမိမိတို့ရဲ့ဒီကျင့်ကြတဲ့အချိန်မှာပေါ့ဒီစတော့ဒီတရားကိုသိသိခါခါလေးကျူတော်ပေါ်များပြီးတော့အထုတ်ကြရအောင်ခန္ဓာဝတ်လုံလောက်ကြည့်ရအောင်ဆက်ငါးမြတ်လုံလုံလောက်ရတယ်အဲ့တော့ထိုင်တာသာပါပဲအဲ့တော့အားလုံးတော့ဒီတရားတော်ကိုသံဃာတော်ဆွေးနွေးဆိုကြရအောင်